ထရိုင်ယန်တို့အတိုင်းတာရဲ့ကျေးအုပ်ချုပ်ရေးမှူးရွေးကောက်ပွဲတွေကို NLD အစိုးရလက်ထက်ပထမဆုံးအကြိမ်အဖြစ်နဲ့အခုလောက်မဲ့ဒီဇင်ဘာလထဲမှာပြုလုပ်ဖို့ရှိနေပါတယ်။ပြင်ဆင်ထားတဲ့ဥပဒေ၁အရရဲ့ကျေးအုပ်ချုပ်ရေးမှူးတွေကိုလူထုကတိုက်ရိုက်မဲပေးရွေးချယ်ခွင့်ရမယ့်အခွင့်အလမ်းဖြစ်တာကြောင့်ရဲ့ကျေးအုပ်ချုပ်ရေးမှူးတွေကိုပြည်သူ့ဆန္ဒနဲ့အညီစနစ်တကျပြန်ရွေးချယ်နိုင်ဖို့မျှော်လင့်မှုတွေရှိနေပါတယ်။စုံစမ်းပြီးမြင့်ထားတဲ့မတ်စုမုံကစူးစီးတင်ဆက်ထားပါတယ်။
ဟုတ်ပါတယ်မြန်မာတနင်္ဂနွေလုံးတိုင်းတာနဲ့တိုင်းဒေသကြီးပြည်နယ်အသီးသီးမှာရှိတဲ့ရက်ကွက်အုပ်ချုပ်ရေးမှုနဲ့ကြီးရွာအုပ်ချုပ်ရေးမှုတွေကိုရက်ကျေးအုပ်ချုပ်ရေးမှုနည်းဥပဒေတင်တဲ့အညီပြန်လည်ရွေးချယ်တော့မှာဖြစ်ပါတယ်တနင်္ဂနွေလုံးတိုင်းတာနဲ့လာမယ့်ဒီဇင်ဘာလလောက်မှာရက်ကျေးအုပ်ချုပ်ရေးမှုတည်ရွေးကောက်ပွဲတွေပြုလုပ်နိုင်မှုအခုကတည်းကကြိုတင်ပြင်ဆင်မှုတွေလုပ်နေကြပြီလို့မန္တလေးတိုင်းတွင်းကမြို့နယ်စီပင်သာယာရေးကော်မတီဥက္ကဋ္ဌတဦးကအခုလိုပြောပြပါတယ်ကျွန်တော်ကြည
့်တော့တော့ရောက်နေပြီဟုတ်ရဲ့လွတ်တော်ဥပဒေကြီးကပြောပြချက်အရတော့12လပိုင်းဟိုကျွန်တော်တို့အပြီးရတာပါလေ။တနင်္ဂနွေတိုင်းတာနဲ့ဆိုရင်တော့ဒီလာကျင်းအပြီးလို့ပြောပါလေ။အဓိကကတော့အလားကတော့ဟိုစီရီအုပ်ချုပ်ရေးဦးတည်နေပြီးမှစီမံခန့်ခွဲမယ်လို့ဒီမှာလေ။
ဖွဲ့စည်းပုံအခြေခံဥပဒေအရပုံမှန်188အရတိုင်းခရိုင်မြို့နယ်အစီအုပ်ချုပ်ရေးမှုတွေကိုအစိုးရကခံထားပေးတာဖြစ်ပြီးဖွဲ့စည်းပုံဥပဒေပုံမှန်189အရဆိုရင်ရက်ကျေးအစီအုပ်ချုပ်ရေးမှုတွေကိုရက်ရွာကရွေးချယ်ပေးရတာဖြစ်ပါတယ်။ဒါကြောင့်လဲဒီမိုကရေစီနည်းအရလူထုကရွေးချယ်တဲ့ရက်ကျေးအုပ်ချုပ်ရေးမှုတွေအပေါ်မှာရှိတဲ့တိုင်းမြို့နယ်အုပ်ချုပ်ရေးမှုတွေဟာအစိုးရခံထားသူတွေဖြစ်နေတဲ့အခြေအနေကိုအရက်ဖက်အဖွဲ့အစည်းတွေနဲ့တက်ကြွလှုံ့ဆော်သူတွေကဝေဖန်တယ်လို့အရင်ရက်ကျေးအုပ်ချုပ်ရေးမှုရွေးကောက်ပွဲနည်းဥပဒေဒီဟာလူလူဆန္ဒနဲ့တိုက်ရိုက်ရွေးချယ်နိုင်ခြင်းမရှိဘူးလို့ဝေဖန်မှုတွေလည်းရှိခဲ့ပါတယ်။ဥပဒေအတွက်မှာတော့စေအင်စုမှု၊ဇာအင်စုမှုကိုသာမကရက်ကျေးအုပ်ချုပ်ရေးမှုကိုပါဒေသခံလူထုကတိုက်ရိုက်ရွေးကောက်နိုင်မှာဖြစ်ပါတယ်။ NLD ဆိုရတက်လာချိန်မှာတော့အရင်ဆိုရလက်ထက်တုန်းကရွေးချယ်ခဲ့တဲ့ရက်ကွက်အုပ်ချုပ်ရေးမှုတချို့နဲ့မပြေမလည်မှုတွေရှိခဲ့ပြီးတော့ NLD အနေနဲ့ရက်ရွာအောက်ခြေအထိအာဏာမသက်ရောက်နိုင်ဘူးလို့ဝေဖန်မှုတွေရှိခဲ့ပါတယ်။ဒါကြောင့်လည်းအခုတတိုင်းမျိုးလုံးအတိုင်းအတာနဲ့ရက်ကျေးအုပ်ချုပ်ရေးမှုတွေပြန်လည်ရွေးချယ်တာဟာကောင်းတဲ့လက္ခဏာဖြစ်ပြီးပြည်သူ့ဆန္ဒနဲ့အညီဒီမိုကရေစီနည်းကျလွတ်လပ်စွာရွေးချယ်ခွင့်ဖြစ်ဖို့လိုတယ်လို့သတင်းစာဆရာဦးစီသူအောင်မြင့်ကအကြံပြုပါတယ်
။ဒီအစိုးရလက်ထက်မှာအဖြစ်တက်လို့ပြန်ရွေးတယ်ဆိုတော့ဟိုကောင်းကိုယ်ဦးတော့ရွေးချယ်မှုတွေလူထုကတကယ်ရှင်ရှင်နဲ့တူတယ်ပါလေရွေးနိုင်တယ်ဆိုရင်တော့လူထုဆန္ဒပြန်ဟတ်တဲ့လူထုအကျိုးကိုတကယ်လုပ်ပေးမယ်လူထုကရွေးတဲ့ရက်ကြီးပေါ့နော်အုပ်ချုပ်ရေးမှုတွေပေါ်လာရင်တော့အတိုင်းကြီးတော့ကောင်းတာပေါ့
ခုလိုတနင်္ဂနွေလုံးအတိုင်းတာနဲ့ရက်ကြီးအုပ်ချုပ်ရေးမှုအစ်စ်ပြန်လည်ရွေးချယ်တင်မြှောက်မယ်အပေါ်ရက်ကြီးအုပ်ချုပ်ရေးမှုအစဉ်အစဉ်ရွေးချယ်မှုတွေနဲ့ပတ်သက်ပြီးဒီမိုကရေစီနည်းကြပြင်ဆင်ပြောင်းလဲတင်တာတွေကိုလေ့လာသုံးသပ်အကြံပြုနေတဲ့ဒီမိုကရေစီဖွံ့ဖြိုးတိုးတက်ရေးလှုပ်ရှားဆောင်ရွက်မှုကော်မတီရဲ့စီယုံလုံးစော်ရေးမှုမတ်တင်စာရှင်းလင်းရေးကတော့အတူအမြင်အခုလိုပြောပြပါတယ
်ဒီအုပ်ချုပ်ရေးဥပဒေဒီအခုလက်ရှိအခြေအနေအဖြစ်ကိုဒါပြည်ထရေးလက်အောက်ပေါ့နော်ပြည်ထရေးလက်အောက်ထိုးတဲ့အုပ်ချုပ်ရေးစတဲ့အဓိကဦးစီးနေရာဖြစ်တဲ့တစ်ဆောင်မလို့အာကောင်းတော့လည်းဖြစ်နိုင်တယ်ဆိုးတော့လည်းဖြစ်နိုင်ကြီးအများကြီးရှိပါတယ်အပိုပြီးကိုစားပြုမှုများလာနိုင်တယ်ဆိုရင်ဟာလည်းရှိနိုင်တယ်လို့ထင်ရဲမှာလည်းဒီကိုစားပြုမှုတွေကလက်ကင်တုပ်တွေဖြစ်လာနိုင်ကြီးလည်းအများကြီးရှိပါတယ်ဒီအထွေထွေအုပ်ချုပ်ရေးဦးစီးဌာနအဲ့အထွေထွေအုပ်ချုပ်ရေးဦးစီးဌာနကိုနောက်ခံပေးထားတဲ့ဒီပြည်ထရေးဝန်ကြီးဌာနဒီစက်တက်ကခိုင်းတဲ့ဒီလုံခြုံရေးဆိုင်ရာတိစရက်တွေကိုပဲလုပ်ဖို့အတွက်ဒီလူတွေကအတုံးချခံနေဖြစ်လာမလားဆိုရဲဆိုရင်တကယ်လည်းအများကြီးရှိတယ်ဒီတော့ကြောင့်မလို့ကျွန်တော်ရက်သက်ဖွဲ့စည်းတွေကရေကောက်ပွဲလုပ်တယ်ဆိုရင်တကယ်ရေကောက်ပွဲရဲ့ဒီစနစ်တွေနဲ့အင်ဒီမိုကရေစီမူကျရေကောက်ခံနေဖြစ်လာဖို့အတွက်ကိုတိုက်တွန်းတယ်နောက်ပြည်သူတွေပေါ်မှာဒီကိုရီးယားကိုရီးယားကင်မြောက်လိုက်တဲ့အုပ်ချုပ်ရေးမှုတွေကိုအဲကိုရီးယားသဘောဆန္ဒကိုပိုဦးစားပေးဖို့ပေါ့နော်ဒီသူတို့ရဲ့အထက်ကလာတဲ့မြို့နယ်အဆင့်ခရိုင်အဆင့်တိုင်းအဆင့်ဆက်အဲ့အုပ်ချုပ်ရေးမှုတွေရဲ့ခိုင်းတဲ့အလုပ်ကိစ္စတွေဒါတွေထက်ကိုဒီကြီးစုတွေကိုပိုးနှင်းလာမှုတွေပို့ဆိုတော့ဆိုခဲ့ကြတာရှိရပေါ့
မြန်မာနိုင်ငံမှာအရက်ဖတ်အစိုးရအသွင်ကူးပြောင်းမှုလုပ်ခဲ့ပြီးတဲ့နောက်ဖွဲ့စည်းပုံအရရက်ကျေးအုပ်ချုပ်ရေးမှုတွေကိုပြည်သူ့ဆန္ဒအလို့ကြရွေးချယ်နိုင်မှုအတွက်ရက်ကျေးအုပ်ချုပ်ရေးမှုဥပဒေတရက်ကို2012ခုနှစ်ဖေဖော်ဝါရီလအတွင်းကပြည်အောင်စုလွှတ်တော်မှပြဋ္ဌာန်းခဲ့ပါတယ် NLD ပါတီအများစုအနိုင်ရလာတဲ့2016လွှတ်တော်မှာတော့ရက်ကျေးအုပ်ချုပ်ရေးမှုရွေးချယ်မှုပုံစံကိုအနည်းငယ်ပြင်ဆင်ပြောင်းလဲပြဋ္ဌာန်းခဲ့ပါတယ်ရှင်